This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အနာရှင်ဘေးတို့ကနေကြေဝေးပြီးဘေးကင်းလုံးခြုံကျန်းမာကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သလာရပါတယ်ရှင်ဒီကနေ့2024ခုနှစ်အောက်တိုဘာလ19ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယို NUG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုရန်တိုင်းမှာဖန်ကြားတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်ဗီဒီယိုအန်ယူဂျီသတင်းစင်များမင်္ဂလာပါခင်ဗျာကုချင်းအစပြီး2024ခုနှစ်အောက်တိုဘာလ19ရက်နေ့မနက်ခင်းမှာတင်ပြပေးမယ်ဗီဒီယိုအန်ယူဂျီစီးရီးသတင်းများကိုကျွန်တော်ရန်တိုင်းကဖန်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့ဖာပွန်ခရိုင်မှာအောက်တိုဘာလ15ရက်တွင်စစ်တပ်မှ၁၂ဦးသေဆုံးတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။အော်တိုဘာလ၁ရက်နေ့မှာအော်တိုဘာလ15ရက်နေ့ထိ15ရက်တာလလေတိုက်ပွဲသတင်းအချင်းချုပ်အား KNU, ကင်းအမျိုးသားစီယုံ၊ဖပုန်ကရိုင်နဲ့ KNLA ကင်းအမျိုးသားလူမျိုးရေးတပ်မတော်အမှန်ငါတပ်မဟာဌာနချုပ်ကသတင်းထုတ်ပြန်ပါတယ်။အော်တိုဘာလပထမရသရပတ်နှစ်ပတ်အတွင်းကရင်အမျိုးသားလူမျိုးရေးတပ်မတော်နဲ့အတူပူးပေါင်းမာမိတ်တပ်ဖွဲ့များနဲ့အကြမ်းဖက်စစ်ရှုံးကောင်စီတို့အကြားတိုက်ပွဲပေါင်း48ကြိမ်ဖြစ်ပွားခဲ့ရာအကြမ်းဖက်စစ်ရှုံးကောင်စီဘက်မှ12ဦးသေဆုံးသွားက9ဦးထိခဲ့တယ်ရရှိသွားခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲအတွင်းအကြမ်းဖက်စစ်ကောင်စီရဲ့စစ်တမ်းရအဆောက်အဦတစ်လုံးဖျက်ဆီးခဲ့ပြီးစစ်မော်တော်ယာဉ်တစ်စီးပါဖျက်ဆီးနိုင်ခဲ့တယ်လို့သိရပါတယ်။တိုက်ပွဲအတွင်းအကြမ်းဖက်စစ်ရှုံးကောင်စီဘက်မှဝင်းဟင်တိုက်ခတ်မှုကိုသာအားကိုအသုံးပြုခဲ့ပြီးလေရင်ဘုံးစံ50လုံးတိတိကျဲချခဲ့တယ်လို့အပြင်မဲ့ပြည်သူများနေထိုင်ရာကျေးရွာနဲ့လေယာချမ်းမြေတွင်းကိုလည်းလက်နက်ကြီးကြီး၅လုံးတိတိပစ်ချခဲ့ပါတယ်။အဲ့လိုကျဲပစ်ချခဲ့ရမှာအပြစ်မဲ့ပြည်သူ၃ဦးသေဆုံးက၃ဦးထိခဲ့ဒဏ်ရာရရှိသွားခဲ့တဲ့ပြင်အပြစ်မဲ့ပြည်သူပိုင်းအိုးအိမ်လေယာကိုင်းကွက်နဲ့ကောက်ပဲတိနဲ့အမြောင်များလည်းထိခိုက်ပျက်စီးသွားခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါပန်ဝါမြို့အနီးရှိဇေဒီကုန်းကာကင်းစခန်းတစ်ခုအမှတ်13333နေကြားဆောင်တက်စခန်းဌာနချုပ်ရဲ့ကာကင်းစခန်း၄ခုကို KIA နဲ့ပူးပေါင်းတပ်များသိမ်းပိုက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။အော်တိုဘလာ၁၈ရက်နေ့မနက်ပိုင်းကစပြီးပန်ဝါမြို့ပတ်ဝန်းကျင်တောင်ကုန်းများမှာတိုက်ပွဲပြင်းထန်နေကပန်ဝါမြို့ရှိစစ်ကောင်စီတပ်ရဲ့ဇေဒီကုန်းကာကင်းစခန်းတစ်ခုကိုသိမ်းပိုက်ရရှိခဲ့တယ်လို့သိရပါတယ်။ဒါပြင်ကမ်ပိုက်တီအနီးရှိအမှတ်13333နေကြားဆောင်တိုင်ရင်ဌာနချုပ်ရဲ့ကာကင်းစခန်း၄ခုကိုလည်းသိမ်းပိုက်ရရှိထားပြီးအမှတ်13333နေကြားဆောင်တိုင်ရင်ဌာနချုပ်ကိုဆက်လက်ထိုးစစ်ဆင်နေစေဖြစ်ကြောင်းသိရပါတယ်။ပန်ဝါမြို့အနီးတိုက်ပွဲများဖြစ်ပွားနေတာကြောင့်ပြည်သူတွေနေဆက်တလျှောက်တွားရောက်ခလုံးနေကြပေမဲ့လည်းတရုတ်ဘက်ကဝင်ခွင့်မပေးဘဲနေဆက်ကိန်းနဲ့ဂိုက်30အကွာကြိုးတန်းထားပြီးလုံခြုံရေးတင်းကျပ်ထားတယ်လို့ဒေသသတင်းတွေကသိရပါတယ်။အော်တိုဘားလ18ရက်ညနေပိုင်းကလေးကနေဆက်တလျှောက်ပြည်သူတွေထောင်ချီစစ်ရှောင်နေကြပေမဲ့တရုတ်နိုင်ငံဘက်ကပန်ဝါအတွင်းလုံလုံနေတဲ့တရုတ်နိုင်ငံသားတွေကိုသာဝင်ခွင့်ပြုပြီးဂိတ်ပြန်ပိတ်လိုက်တယ်လို့သိရပါတယ်။တိုက်ပွဲပြင်းထန်နေတဲ့ပန်ဝါမြို့အနီးတစ်ဝိုက်ကိုအော်တိုဘားလ18ရက်မိုးလတနေ့ခွဲကံမှာစစ်ကောင်စီတက်ကလေးချောင်းကဘုံနှလုံးကျဲချသွားတယ်လို့သိရပါတယ်။ယူဟာကုန်းနီးမှာရှိတဲ့လော်ဝါနှစ်ချင်းအသင်းတော်ဘုရားကျောင်းကလည်းလက်နက်ကြီးကြောင့်မိလောင်နေပြီလို့သိရပါတယ်။အော်တိုဘလာ၁၈ရက်မနက်ကစပြီးပန်ဝါမြို့ဈေးဆိုင်တွေအလုံးပိတ်သိမ်းထားကြပြီးပြည်သူတွေနေဆက်တကြောမှခိုလုံနေကြပါတယ်ခင်ဗျာ။ဆလဘီသတင်းကြုံညအခါသမယပြည်သူလူထုများရက်ွက်ဘုရားကျောင်းဝင်များမှာစီမီပူဇော်ကုသိုလ်ယူနေခြင်းလာရောက်ဘုံကျဲတိုက်ခတ်မှုဟာရက်ဆက်ရုံမှလည်းလုံရဖြစ်တယ်လို့ TNLA ထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးပါမယ်။အော်တိုဘလာ18ရက်နေ့သတင်းကြုံညအခါသမယအချိန်မှာပြည်သူလူထုများစုဝေးပြီးရက်ွက်ဘုရားကျောင်းဝင်များမှာစီမီပူဇော်ကုသိုလ်ယူနေကြတာကိုသိရတဲ့ရဟန်းရှင်လူဒေသခံပြည်သူလူထုများကိုဦးတည်ပြီးအဲ့ဒီလိုရည်ရွယ်ချက်ရှိရှိလာရောက်ဘုံကျဲတိုက်ခတ်မှုဟာရက်ဆက်ရုံမှလည်းလုံရဖြစ်ကြောင်း TNLA ကသတင်းထုတ်ပြန်ပါတယ်။စ စ်ကောင်စီတပ်ဟာအော်တိုဘားလ၁၈ရက်နေ့ည၉:၄၀ချိန်မှာလာရောက်ဘုံကျဲတိုက်ခတ်ခဲ့ပြီးတပန်းကန်ရက်ကွက်အတွင်းကြားရောက်ပေါက်ကွဲကည၁၀:၂၀ချိန်မှာတချိန်ထက်မှန်လာရောက်ဘုံကျဲခဲ့ပြီးနောင်ချိုရဲစခန်းဝင်းအတွင်းကိုကြားရောက်ပေါက်ကွဲခဲ့တယ်လို့သိရပါတယ်။အဲဒီနောက်၁၇:၂၀မှာတချိန်၁၂:၄၅မိနစ်မှာတချိန်မနက်တနားအချိန်မှာတချိန်ဇက်တိုက်လာရောက်ဘုံကျဲတိုက်ခတ်ခဲ့ပြီးရဲစခန်းဝင်းအတွင်းဘုံလေးလုံးထက်မှန်ကြားရောက်ပေါက်ကွဲကတောင်ရက်ကွက်နေမြေ၂မှာ၃လုံးနေမြေ၁မှာ၂လုံးကြားရောက်ပေါက်ကွဲခဲ့တယ်လို့ဖော်ပြထားပါတယ်။အဲဒီလိုလူလူများစုဝေးစဉ်ဘုံကျဲတိုက်ခတ်မှုကြောင့်ဒေသခံပြည်သူ၄ဦးထိခဲ့တယ်ရရှိခဲ့ပြီး၎င်းတို့အားဆေးဝါးကုသပေးလျက်ရှိတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါ CDF ဇိုတောင်ဒုတရဲမှုနဲ့တပ်စုမှုဟာခါထန်တလန်လန်တိုက်ပွဲအတွင်းကြာဆုံးနေဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စစ်ကောင်စီကအော်တိုဘားလ၁၃ရက်နေ့ကစပြီးဟာခါနဲ့ထန်တလန်မြို့ကြားရှိတပ်စခန်းတွေပြန်ရရေးအတွက်တံပြန်ထိုးစစ်ဆင်နေပြီးတိုက်ပွဲအတွင်းဒုတရဲမှုနဲ့တပ်စုမှုတို့ကြာဆုံးခဲ့ကြောင်းချင်းကာကွယ်ရေးအဖွဲ့ဇိုတောင် CDF ဇိုတောင်ကသတင်းထုတ်ပြန်ပါတယ်။အော်တိုဘားလ၁၆ရက်နေ့ကဖြစ်ပွားခဲ့တဲ့သီးမြစ်တိုက်ပွဲအတွင်းကြာဆုံးခဲ့တယ်လို့သိရပါတယ်။ဒုတရဲမှုဖြစ်တဲ့စလိုင်းထွန်မန်းနဲ့တပ်စုမှုစလိုင်းအာလျန်တို့ဟာ၎င်းတို့ဂရိသစ္စာပြုခဲ့တဲ့အာဏာရှင်စနစ်အမြင့်ပြတ်ချေမှုန်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်မြင့်မြတ်စွာကြာဆုံးခဲ့ပြီးပေးဆက်မှုအတွက်လေးစားဂုဏ်ပြုကြောင်းကျန်းရေးသူမိသားစုဝင်တွေနဲ့အတူထပ်တူဝန်ထမ်းကြောင်း CDF ဇိုတုံကထုတ်ပြန်ထားပါတယ်။ဇူလိုင်လအတွင်းစတင်ခဲ့တဲ့တန်တလန်မျိုးသိမ်းတိုက်ပွဲအတွင်းမှာ CDF ဇိုတုံတပ်ဖွဲ့ဝင်ရဲဘော်၅ဦးကြာဆုံးခဲ့ပါတယ်ခင်ဗျာ။အခုတခါအကြံပတ်စစ်တပ်ကပြူရွာကိုလေရင်နဲ့ချပေးတဲ့ပို့ထိုးနေတဲ့ဆန်အပါရိတ်ကားတချို့တော်လိုင်းရေးပေါ်လေရရှိတဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။အော်တိုဘားလ၁၈ရက်မနက်၉နာရီခန့်မှာပလဲမြို့နယ်ဇီဗူကုန်းကျေးရွာကပြူစော်တိတွေစီအကြံပတ်စစ်တပ်ကလေရင်နဲ့ချလာပေးတဲ့ရိတ်ကားတွေကိုတော်လိုင်းတပ်ဖွဲ့တွေရရှိခဲ့ကြောင်းပုံတောင် Tiger PDF ကသတင်းထုတ်ပြန်ပါတယ်။ပလဲမြို့နယ်ကကားနောက်ရဲစခန်းကို drone mission လုပ်နေချိန်မှာ white တွဲလေရင်ပြန်နေတာတွေ့လို့ scout drone နဲ့ထောက်ကြည့်တဲ့အချိန်မှာဇီဗူကုန်းအကြံပတ်စစ်တပ်ပြူရွာကုန်းမှာဝဲနေပြီးပစ္စည်းချတဲ့အချိန်မှာ drone mission ကိုရက်ခါစီဗီကုန်းနာကိုကတ်စကောက်ဒရုန်းနဲ့ကြည့်ပြီးပစ္စည်းချတဲ့နေရာနဲ့ဝေးတဲ့နေရာကနေပစ္စည်းတွေယူခဲ့တယ်လို့သိရပါတယ်။ဘုံတော်တိုက်ကား PDF တပ်ဖွဲ့နဲ့ Eagle Wings Drone Force တပ်ဖွဲ့တို့ရရှိခဲ့တာဖြစ်ပြီးစကောက်ဒရုန်းကစကားဆရဲ့ဂျမ်းမာကြောင့်ပြက်ကြကပိုးတွေထိုးပြီးလုံးဝကိုစားလို့မရတော့တဲ့အခြေအနေရှိတဲ့ဆန်တွေအဓိကပါတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးဇီကုံမြို့နယ်ဘောပင်ကျောင်းတရက်ပင်အိုင်တရာဗျူဟာလမ်းပေါ်မှာလမ်းသွာလမ်းလာများကိုဖမ်းဆီးရိုက်နှက်နှိပ်စက်နေတဲ့စစ်ကောင်စီနဲ့ဗျူတွေကိုတွားရောက်ပစ်ခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။အော်တိုဘားလ16ရက်ညနေ4နာရီချိန်ကမှဇီကုံမြို့နယ်ဘောပင်ကျောင်းတရက်ပင်အိုင်တရာဗျူဟာလမ်းပေါ်မှာလမ်းသွာလမ်းလာပြည်သူတွေကိုစစ်ကောင်စီနဲ့ဘောပင်ရွာဗျူစော်တီများဖမ်းဆီးရိုက်နှက်နှိပ်စက်နေတာကိုသတင်းကြားရတဲ့အတွက် BDZ and GBK PDF ဘကိုယုံမှအခြေပြုတပ်ဖွဲ့နဲ့တရင်3831တက်ခွဲ3နက်စစ်တီတပ်ဖွဲ့တို့ကတွားရောက်ပစ်ခတ်ရှင်စစ်ကောင်စီနဲ့ဗျူဖွဲ့များစိုက်ကင်ကြားနဲ့ထွက်ပြေးသွားခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။အဲဒီနောက်အော်တိုဘားလ18ရက်နေ့မိုးလယ်တနားအချိန်မှာဘကိုးတိုင်းတာဝရီခဲကျွမင်ကောင်းမြို့နယ်ကြက်ခတန်းရွာအုတ်ချွေမှုတန်းလွင်အားတွားရောက်ရှင်နေရာနေမှာမတွေ့ရှိတဲ့အတွက်အုတ်ချွေမှုသုံးဆောင်ပစ္စည်းမိုဘိုင်းဖုန်း၄လုံးကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။အဲဒီအုတ်ကြီးဟာစစ်ကောင်စီအမာခံလုပ်နေပြီးကျေးရွာတွင်ငွေကြေးကောက်ခံခြင်းစစ်ကောင်စီပြုလုပ်တဲ့ရွေးကောက်ပွဲမှာအမာခံပြုလုပ်ပေးနေသူလည်းဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတခါကလေးမျိုးမှာစစ်မှုထမ်းဖို့အတွက်လူငယ်တွေကိုဖမ်းဆီးနေတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။အော်တိုဘားလ၁၈ရက်နေ့ညနေပိုင်းကစိုက်ကယ်စီးလာတဲ့၁၈ရက်ဝန်းကျင်ရွယ်လူငယ်၃ဦးကိုရဲတွေကတားမြစ်ဆစ်ဆီးခဲ့ပြီးဖမ်းဆီးသွားတယ်လို့ဒေသသတင်းတွေကသိရပါတယ်။အရင်ကစိုက်ကယ်ကို၂ယောက်ထက်ပိုစီးရင်တားစီးဖမ်းကအသက်မပြည့်တဲ့သူတွေထိုင်ထလုပ်ခိုင်းပြီးအသက်ပြည့်ပြီးတဲ့သူတွေပတ်ဆက်ပေးရတယ်လို့သိရပါတယ်။အခုအသက်မပြည့်တဲ့သူတွေပတ်ဆက်ပေးရပြီးအသက်ပြည့်ပြီးတဲ့သူတွေစခန်းကြီးဘက်ကိုပို့လိုက်တယ်လို့သိရပါတယ်။အော်တိုဘားလ၁၈ရက်နေ့မှာလည်းသတင်းကြော်လာပြီးနေလူအသွားလာများချိန်မှာမြို့ပလန်ပေါ်ဝင်လမ်းကြိုလမ်းကြားတွေကိုပါစောင့်ဆိုင်ပြီးလူငယ်6ဦးကိုစစ်ကောင်စီကဖမ်းဆီးခဲ့တယ်လို့သိရပါတယ်။စစ်မှုထမ်းတနက်အမှတ်စဉ်6အတွက်ဒေသခံလူငယ်အယောက်20ဝန်းကျင်လူသစ်စုဆောင်းခံထားရပြီးကလေးမျိုးစကန်းကြီးကျေးရွာနေရှိအမှတ်30တပ်မတော်တန်းမြင့်လေ့ကျင့်တနန်းကျောင်းမှာခေါ်ဆောင်ထားတယ်လို့သိရပါတယ်ခင်ဗျာ။အခုတခါရေဦးမှာ NUG မှလေကြောင်းရံကာကွယ်ရေးဟော့ပြောပွဲနဲ့လက်တွေ့သရုပ်ပြသခြင်းတွေပြုလုပ်တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။ရေဦးမြို့နယ်အတွင်းရှိစာတင်ကျောင်းတွေမှာမြို့သားညီညီအစိုးရကဌာနဆိုင်ရာအဖွဲ့အစည်းများမှလေကြောင်းရံကာကွယ်ရေးဟော့ပြောပွဲနဲ့လက်တွေ့သရုပ်ပြသခြင်းတွေကိုလှုပ်ဆောင်ခဲ့ကြောင်းတင်ထုတ်ပြန်ပါလေ။ပြည်တိုင်းနယ်လူမှုကြီးကြပ်ရေးဝန်ကြီးဌာနမိသက်ဦးစည်းဌာနရေဦးမြို့နယ်မိဘလုံခြုံရေးနဲ့ရှာဖွေကယ်ဆယ်ရေးအဖွဲ့မြို့နယ်ပကဖ၊ကူညီကယ်ဆယ်ရေးနဲ့မြို့နယ်ပကဖအဖွဲ့တို့ပူးပေါင်းပြီးလှုပ်ဆောင်ခဲ့တာဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရေးတဲ့တင်ကို Radio NUG သတင်းတောက် Car Shell ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်အော်တိုဘာလ19ရက်နေ့မနက်ပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးသတင်းအနေဖြင့်149ချိန်မြောက်နိုင်ငံတကာပါလီမန်များညီလာခံနှင့်ဆက်ဆက်အစည်းအဝေးများသို့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးနှင့်ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တယ်လို့ CRPH ကသတင်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။149ချိန်မြောက်နိုင်ငံတကာပါလီမန်များညီလာခံနှင့်ဆက်ဆက်အစည်းအဝေးများသို့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးနှင့်ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တယ်လို့ CRPH ကသတင်းထုတ်ပြန်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့၌အော်တိုဘာ23ရက်နေ့မှ18ရက်နေ့အထိကျင်းပခဲ့သည့်149ချိန်မြောက်နိုင်ငံတကာပါလီမန်များညီလာခံနှင့်ဆက်ဆက်အစည်းအဝေးများသို့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးဒေါ်တန်နာအကြံပေးများအဖြစ်ဒေါက်တာမြတီတာနှင့်ဒေါ်နန်းစုမွန်အောင်ပြင်သစ်နိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်တို့ပါဝင်သောမြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ပါဝင်တက်ရောက်ခဲ့တယ်လို့ဖော်ပြပါရယ်ညီလာခံကာလအတွင်းမြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့သည်ညီလာခံအစည်းအဝေးများအမှုဆောင်ကောင်စီအစည်းအဝေး General Debate အစည်းအဝေးအမြဲတမ်းကော်မတီအစည်းအဝေးများနှင့်ဆက်ဆက်ဆွေးနွေးပွဲများသို့ပါဝင်တက်ရောက်ခဲ့ပါရယ်မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒေါက်တာဝင်းမြတ်အေးသည်အော်တိုဘာလ16ရက်နေ့တွင် Harnessing Science Technology and Innovation for a More Peaceful and Sustainable Future ဆောင်ပုဒ်ဖြင့်ပြုလုပ်ခဲ့သည့်ညီလာခံ၏ General Debate အစီအစဉ်တွင်မိန့်ခွန်းပြောကြားခဲ့ပါသည်ထို့အပြင်မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့သည်နိုင်ငံတကာပါလီမန်များအဖွဲ့၏ဥက္ကဋ္ဌနယူးဇီလန်နိုင်ငံ၊ဆွီဒင်နိုင်ငံ၊မလေးရှားနိုင်ငံ၊ထိုင်းနိုင်ငံ၊ဒိန်းမတ်နိုင်ငံ၊ပြင်သစ်နိုင်ငံ၊ Belgium နိုင်ငံ၊ UK နိုင်ငံ၊ Germany နိုင်ငံယူဂန္ဒားနိုင်ငံနှင့်ဂါနာနိုင်ငံတို့မှလွှတ်တော်ကိုယ်စားလှယ်အဖွဲ့တို့နှင့်တီးခြားစီတွေ့ဆုံ၍မြန်မာအရေးအခြေအနေများကိုရှင်းလင်းပြောကြားကာပူးပေါင်းဆောင်ရွက်ပေးစီလိုသည့်ကိစ္စရပ်များကိုလည်းတောင်းဆိုခဲ့တယ်လို့သိရပါဗါဒ214ချိန်မြောက်အမှုဆောင်ကောင်စီအစည်းအဝေးကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအားနိုင်ငံတကာပါလီမန်များအဖွဲ့ IBU တရားဝင်မိတ်ဖက်ဆွေးနွေးဖက်အဖြစ်ဆက်လက်အတိအမှတ်ပြုရန်ဆုံးဖြတ်ခဲ့ပါသည်ထို့အပြင် Response by Parliamentarians to the Urgent Plea by the UN Secretary General to recommit to multilateralism for global peace, justice and sustainability ကောင်းစဉ်ဖြင့်တင်သွင်းသည့်အရေးကြီးအဆိုတွင်မြမအရေးအားပါဝင်ရန်ကြိုးပမ်းနိုင်ခဲ့ပြီးအမှုဆောင်အစည်းအဝေးကအောက်တိုဘာ18ရက်တွင်ဆုံးဖြတ်အတည်ပြုခဲ့ပါသည်။ယင်းအရေးကြီးဆိုအားပြင်သစ်နိုင်ငံ UK နိုင်ငံဂျာမနီနိုင်ငံ၊နယ်သာလိုင်းနိုင်ငံနှင့်ကနေဒါနိုင်ငံတို့မှလွှတ်တော်ကိုယ်စားလှယ်အဖွဲ့များကပူးပေါင်းတင်သွင်းခဲ့ခြင်းဖြစ်တယ်လို့သတင်းရရှိပါရခင်ဗျာ။ဒုတိယသတင်းအနေဖြင့်မြို့နယ်63မြို့နယ်ကရရှိခဲ့တဲ့စည်ရင်တွေအရရေပေးသင့်လူဦးရေတန်းကျော်ကို NUG ကထောက်ပံ့ပေးနိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မြို့နယ်63မြို့နယ်ကရရှိခဲ့တဲ့စည်ရင်တွေအရရေပေးသင့်လူဦးရေတန်းကျော်ကို NUG ကထောက်ပံ့ပေးနိုင်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဆိုပါတယ်။မြို့သားညီညွတ်ရေးအစိုးရ NUG ၏လူသားချင်းစာနာထောက်ထားရေးနှင့်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနှင့်ဂျပန်အောက်လွတ်တော်အမဟောင်းမာဆာဟရုနာကာဂါဝါတို့တွေ့ဆုံဆွေးနွေးကြသောအရေးပေါ်အခြေအနေနှင့်တာဝန်ယူလှုပ်ဆောင်မှုများဆွေးနွေးမှုမှာဝန်ကြီးကဆိုပါတယ်စက်တင်ဘာလကုန်ထိကိုပဲတန်တန်း 5,000 ကျော်စည်ရင်ရရှိပါတယ်ကျွန်တော်တို့စီစည်ရင်ပေးပို့နိုင်ခဲ့ပါတယ်မြို့နယ်63မြို့နယ်ကရရှိခဲ့တဲ့စည်ရင်တွေကနေပြီးတော့ကျွန်တော်တို့တွေထောက်ပံ့နိုင်ခဲ့တဲ့ဥယျာဉ်ကတန်တန်း 92,235 ဦးစလုံးစည်ရင်ရရှိတဲ့လူအကုန်လုံးကိုထောက်ပံ့နိုင်ခဲ့ပါတယ်အခုထောက်ပံ့တာကပြည်သူအစီအစဉ်နေနဲ့ရောမြန်မာနိုင်ငံပြည်တွင်းမှာရှိတဲ့လူရောပြည်ပရောက်နေတဲ့လူရောဂျပန်နိုင်ငံမှာရှိတဲ့ပြည်သူတွေကရော EU ဩစတြေးလျစတဲ့နိုင်ငံကူညီမှုတွေလည်းပါပါတယ်ဒုက္ခရောက်နေတဲ့ပြည်သူအားလုံးကိုကျွန်တော်တို့မြန်မြန်ထောက်ပံ့နိုင်ခဲ့တယ်လို့ဆိုပါတယ်မြို့သားညီညွတ်ရေးအစိုးရဟာရေပေးသင့်ပြည်သူများအထောက်ပံ့ရရှိနိုင်စေရန်မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့များမြေပြင်ကယ်ဆယ်ရေးအဖွဲ့များနဲ့ချိတ်ဆက်ဆောင်ရွက်နိုင်ခဲ့ပါတယ်ခင်ဗျာဆက်လက်ပြီးချင်းပြည်ဖက်ဒရယ်ဒီမိုကရေစီပညာရေးမူဝါဒအတည်ပြုပြဋ္ဌာန်းတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်ဖက်ဒရယ်ဒီမိုကရေစီပညာရေးမူဝါဒအတည်ပြုပြဋ္ဌာန်းလိုက်တယ်လို့သတင်းရရှိပါရယ်။အော်တိုဘာ16ရက်ချင်းပြည်ချင်းလန်းအစိုးရပညာရေးဝန်ကြီးဌာနကအတည်ပြုထုတ်ပြန်ပါရယ်။2024ခုနှစ်စက်တင်ဘာလ30ရက်နေ့မှအော်တိုဘာလ1ရက်နေ့အထိကျင်းပပြုလုပ်ခဲ့သောချင်းပြည်ချင်းလန်းအစိုးရဖွဲ့၏အစည်းအဝေးအမှတ်စဉ်ခွန်မြင့်ဆောင်2024ဆုံးဖြတ်ချက်5ကကြီးအရ ချင်းပြည်ဖက်ဒရယ်ဒီမိုကရေစီပညာရေးမူဝါဒကနအူးမူချန်းကိုအတည်ပြုပြီးဖြစ်သဖြင့်ချင်းပြည်ဖက်ဒရယ်ဒီမိုကရေစီပညာရေးမူဝါဒအဖြစ်အတည်ပြုပြဋ္ဌာန်းလိုက်တယ်လို့ဖော်ပြပါရယ်လက်ရှိမှာမြို့သားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနနှင့်ချင်းပြည်ချင်းလန်းအစိုးရပညာရေးဝန်ကြီးဌာနတို့အကြားပညာရေးလုပ်ငန်းများပူးပေါင်းဆောင်ရွက်သွားရန်သဘောတူဆုံးဖြတ်ထားပါရယ်ခင်ဗျာဆလဘီမန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနှင့်မူဝါဒရေးဆွဲရေးလုပ်ငန်းကော်မတီအစည်းအဝေးကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနှင့်မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီအစည်းအဝေးကျင်းပခဲ့တယ်လို့သတင်းရရှိပါရတယ်။လုပ်ငန်းကော်မတီပုံမှန်အစည်းအဝေးကိုအော်တိုဘာလ18ရက်မှာ Zoom platform မှာတဆင့်ကျင်းပခဲ့ကြပါတယ်။အစည်းအဝေးကိုကော်မတီ၏အစုအဖွဲ့6ဖွဲ့မှကော်မတီဝင်များပါဝင်တက်ရောက်ခဲ့ကြပြီးတက်ရောက်ခွင့်ရှိသူရဲ့92ရာခိုင်နှုန်းတက်ရောက်ခဲ့ကြပြီးဒီအစည်းအဝေးမှာအစီအစဉ်1အနေနဲ့ကော်မတီရဲ့လုပ်ငန်းလမ်းညွှန်မူကြမ်းကိုအချောသက်ဆွေးနွေးကြပြီးနောက်အားလုံးရဲ့တညီတညွတ်သောသဘောဆန္ဒဖြင့်အတည်ပြုခဲ့ကြပါတယ်။အဲဒီနောက်မှာအစီအစဉ်1အနေနဲ့မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံနှင့်ဆက်လင်း၍ကော်မတီဝင်များရဲ့သဘောထားများအမြင်များစိတ်ဆန္ဒများကိုအပြန်အလှန်လွတ်လပ်စွာဆွေးနွေးဖလှယ်ခြင်း brainstorming နဲ့အမြင်များကိုစုစည်းခြင်းတို့လုပ်ဆောင်ခဲ့ကြပါတယ်ခင်ဗျာဆလဘီယာဂီမုံတိုင်းကြောင့်ရေဘေးသင့်ခဲ့ရသော CDM မိသားစုများကိုစည်ရင်ကောက်ယူထောက်ပံ့ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ယာဂီမုံတိုင်းကြောင့်ရေဘေးသင့်ခဲ့ရသော CDM မိသားစုများကိုစည်ရင်ကောက်ယူထောက်ပံ့ခဲ့တယ်လို့ CDM Success Committee ကအသိပေးဖော်ပြပါရယ်။စက်တင်ဘာလတွင်ဖြစ်ပေါ်ခဲ့သောယာဂီမုံတိုင်းကြောင့်ရေဘေးသင့်ခဲ့ရသော CDM မိသားစုများကိုအတက်နိုင်ဆုံးစည်ရင်ကောက်ယူခဲ့ပါရယ်။ထို့သောကောက်ယူပြီးနောက် CRPH Official Fundraising Program OFB Fundraiser များအခြားရေစာများဝန်ကြီးဌာနအတွင်ပြန်လည်ထောက်ပံ့ခြင်းနှင့်အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးစသည်တို့မှထောက်ပံ့ပေးငွေစုစုပေါင်း933,2980ကျပ်ရရှိပါတယ်လို့ဖော်ပြပါရယ်အော်တိုဘာလ5ရက်အထိပထမအတုပ်အနေဖြင့်ဝန်ကြီးဌာနအစုံမှလူဦးရေ1083တွင် 1049 ဦးကိုထောက်ပံ့ပေးနိုင်ခဲ့ပါတယ်ခင်ဗျာဆလဘီမြမပြည်ရေဘေးနဲ့စစ်ဆောင်ပြည်သူများအတွက်ရမုံငွေရှာဂီတပွဲအမေရိကန်နိုင်ငံနယူးယောက်မှာကျင်းပမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြမပြည်ရေဘေးနဲ့စစ်ဆောင်ပြည်သူများအတွက်ရမုံငွေရှာဂီတပွဲအမေရိကန်နိုင်ငံနယူးယောက်မှာကျင်းပမယ်လို့သိရပါဗါ။အောက်တိုဘာ18ရက်မှာအဆိုပါပွဲအခမ်းအနားနဲ့ပတ်သက်လို့ NYCBC မှဦးနေတင်မြင့်ကယခုလိုပြောပါဗါ။
ကျွန်တော်တို့လာမယ့်နိုဝင်ဘာလ30ရက်နေ့မှာအမေရိကန်နိုင်ငံနယူးယောက်စီးတီးမှာဂီတဖြစ်ပွဲလေးတစ်ခုကိုနယူးယောက်ဒီဘာမစ်ကွန်မြူနတီကစီစဉ်ပြီးတော့ဆောင်ရွက်ထားပါတယ်။ဒီစီစဉ်ပွဲမှာပေါ့လေဒီကအဖြစ်အစိုးတော်ပြည်ဖြစ်တဲ့အာဇာနီ၊အိတ်စပေါ့၊ဂျော်တီယာ၊ဝင်းနိုင်ဆူ၊ရက်ဆယ်၊လီယို၊အမြန်နိုအိနဲ့နင်စီမီတို့ကဒါအားလုံးပူးပေါင်းပြီးတော့အဖြစ်ပေးထားပါတယ်။အဓိကအဖြစ်တော့ကျွန်တော်တို့မချာသေးခင်ကကျွန်တော်တို့နိုင်ငံမှာပေါ့လေရေဘေးကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေနောက်ပြီးတော့စစ်ဘေးရှောင်ပြည်သူတွေပြီးတော့ပြန်လည်တည်ဆောက်ရေးအတွက်လိုအပ်တဲ့အကိစ္စတွေကိုကျွန်တော်တို့ရရှိတဲ့အမြန်ွေအားလုံးကိုပေါ့ 100% ချက်ချင်းကျွန်တော်တို့အမြန်ဆုံးလှူဒန်းသွားမှာဖြစ်ပါတယ်အဓိကဒီဘွဲမှာကတော့အဓိကထူခြားချက်ကတော့အခုကျွန်တော်ရွက်ပြတဲ့အာဇာနည်အပဝင်အစိုးရတွေအားလုံးကဒီဘွဲမှာမေတ္တာနဲ့လာရောက်ကူညီပံ့ပိုးပြီးတော့အခကြေးဝင်မယူဘဲနဲ့မေတ္တာနဲ့လာရောက်ကူညီပံ့ပိုးပေးခြင်းဖြစ်ပါတယ်အဲ့ဒီလိုတော့ဆောင်တဲ့အခါမှာတော့ကျွန်တော်တို့နိုဝင်ဘာလ30ရက်နေ့မှာတော့ညနေ4နာရီမှာကျွန်တော်စတင်ပြီးတော့ဖွင့်လှစ်ပြီးတော့အိမ်မှာလာရောက်တဲ့ကျွန်တော်တို့ပေးသက်တွေကိုအစားအသောက်တွေရောင်းချမယ်ပြီးတော့6နာရီက9နာရီကိုဂီတဖိပွဲလေးကိုစီစဉ်ထားပါတယ်အဲဂျာမာလဲဟာလီလန်တင်ပွဲလေးတွေပြီးတော့ပေါ့ဟာလာရောက်တဲ့အပပီကူညီပေးပြီးတော့ဖြည့်ဆည်းပေးတဲ့ဒီပိတ်သက်တွေအတွက်ကျွန်တော်ပိတ်သက်တဲ့စိတ်ပါဝင်စားမဲ့ fundraising အစီအစဉ်ခြားကဏ္ဍလေးတွေလည်းထည့်တင်ထားပါတယ်အချိန်ကတော့ကျွန်တော်6နာရီက9နာရီကို3နာရီတိတိဒီဂီတပွဲလေးကိုကျွန်တော်ဖိပေါ်တင်ဆက်မှာဖြစ်ပါတယ
်လက်ရှိမှာ NYC Music Concert ပွဲကြီးရဲ့လက်မှတ်များကိုစတင်ကရောင်းချပေးနေပြီးဒီပွဲကရရှိလာတဲ့အကျိုးမြတ်အားလုံးကိုမြမပြည်ရေးပေးစစ်ပေးဆောင်ကူညီရေးနဲ့ပြန်လည်ထူထောင်ရေးအတွက်ရာနှုန်းပြည့်ထောက်ပို့ကူညီပေးသွားမှာဖြစ်ပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်ဂျပန်နိုင်ငံရှိစစ်ကောင်စီတန်ယုံကိုမြန်မာအင်အားစုများဆန္ဒပြမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်အော်တိုဘာ28ရက်ညနေပိုင်းတွင်ရှီနာဂါဝါရှိစက္ကစတန်ယုံကိုလူမှုဆန္ဒထုတ်ဖော်မယ်လို့သိရပါဗျာတစ်တုံညာနှစ်ခွန် operation မှာကြွေလွင့်ခဲ့ကြရတဲ့သူရဲကောင်းအာဇာနည်များကိုဥညွတ်အလေးပြုကြမယ်ရဲဘော်တို့ပေးဆက်အနစ်နာခံတိုက်ပွဲဝင်ခဲ့ကြတဲ့မပြီးပြတ်သေးတဲ့တော်လိုင်းရီမန်းချက်တွေကိုဆက်လက်အကောင့်ထဲပို့ရင်းနဲ့အင်းကြီးနိုင်ငံတွေရဲ့အာဏာ ရှင်စနစ်တက်ဆိုးရှည်စီမဲ့ဝင်ရောက်ဆွတ်ဖက်မှုတွေကိုအန်တုနိုင်ဖို့မဟာမိတ်တော်လှန်ရေးတပ်ဖွဲ့တွေကိုအပြည့်အဝအားပေးထောက်ခံကြောင်းလူမှုအင်အားပြသကြမယ်ဂျပန်နိုင်ငံရောက်ဒီမိုကရေစီအင်အားစုများတိုင်းရင်းသားညီအစ်ကိုများအားလုံးကိုဖိတ်ခေါ်ပါတယ်လို့ NUG Support Team ဂျပန်ကဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်းမင်းတီဟန်နဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယိုအယူဂျီမှဆက်လက်တင်နေပါတယ်ရှင်။အခုတပံတော်လိုင်းရေးတေဂီတာအစီအစဉ်လေးနဲ့စနေသား PPDF T2 စုံရေးသားပြီးညီတီဆိုထားတဲ့ပြည်သူကာကွယ်တေးဆိုတဲ့သချင်းကိုခန်းစားနားဆင်ရမှာဖြစ်ပါတယ်ရှင်။ဆက်လက်တင်ပြနေပါရယ်ရှင်ခုဆက်လက်ပြီးရေဒီယို NUG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားအခွဲတစ်ခုဖြစ်တဲ့တိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီစီဇန်ကိုရေဒီယို NUG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
နူပဘေနာအဝန်နန်ဖက်ကဤပူကေမတူငိုင်းမိခါအမ်နမ်ဖလီကိုခွန်းစုမတုံကာသတ်တုငေနီအဆူငိုင်းလတူခယေနီအခစကာဟာခါယာသန္တလာနာအနင်းလကာစေစပူနောတူနောက်တူနီဘဲကီတျာထံအင်ဟီနာကာမလေးရှားဘရူနောခုခရန်မန်အမ်တူအီတျာထံပီမိုင်ဘဲဝေကီနီအခုနာကာမင်းတပ်လူနေဟာနုတ်ပီပါခေယံတရင်ချိုလီဆောင်နာပွာယာဘီဘဲကီတျာထံငေညာငိုင်းသူခရယနီချင်းလန်ကောင်စီတူပပူနောအနိမ်ခူတာဟာခာသန္တလာနာအနင်းလာကုံကာ se sang on hone sun se sapuno ania bebaya phuika halik thum thu pung tun i ulu khanya ke yam don lu ya tu wai be ke tia thang hwa ka kini se sapu sun ha khang ka no moto ka khung ti mi long da kai wai ulu aningo na ka thume ya ya bebaya phu a thana lu nduk bi wai ke ya ka kini tu kha halik thum thu mulam da lung kham sung asum lam da se sapu no ya tu wai be tu ulu asung tung nang dup kia ka kini kona se sapu e bi no da nong be kia ka ki asunam thu ku ng thang lung nai halia tung pi se sapu no than ta dan lu a akhana wang thwe kha yong bu khala lu jet fight ta na pi ya ka blasi ki ti lu salin mi tia no ayu thang vekya kakini phuika halik phu ngoila mungkano ha kha thandala nang lak sidri msu ngo hanzun se sapu no tuai be tu ulu tungna lum be tu kya kakini kona se sapu bi phu da nong be kya kaki ndu bi kha ngu yang hi mhubung tun di ulu dilim operation for anitun e lo kona se sa ngon hun am sa sun chin len kong si tu po pu no anim khuta ka ki tu hi than da lam lu hi ya se sa ngon hun ni ve i hap ki anitya ka ki ni malaysia pe kilantan state jali khayai nga khu khang ma sun bru no tu e lu ango yung a rock sun anim hu be u tia thang hwa ka ki ni tu kha halik khum thum khom than tha set ya mtu eilu ango yung ani mu bea ka kini akhobang eipuilu asuna akhobang sun ayu ya akhopha dogni ave ti ti sun lup anim dan long sikya ka kini asuna khukhang sun min tam lu ne son tong nam ka asak mku ya khet lokki solhai khung khung phoi min na ki ani sun malaysia ave akhokuma mku ron hong ki tilu pet kia ka kini মেন টাম লুন হে আখকুম খুকিব লৈ লকিয়া নুপুই পাচঙে সুন চেফটিম পু শিক্ষু ন থাচে ইয়া সুন পেট কিয়ে কনা আনি তুমং পি লয়া কু কাপ ইয়া পে উলু লি সং না পয় বি কিয়া কাকিনি কানি খাই খোয়া কানিয়া ইয়ম তাই কানিয়া লি সং কানিয়া পেম সৎ আনি তুমং ভয়া কু কাপি পুই কি সেই তুই পি কনিয়া সুন পে তিলু সেফটি মং কানো তমানো আপেন সুন তমিন তাত ফু সিং আনিউ হুয়া কাকিনি সেফটি পু হিন সেসপু নো আনা আয়া হু ফু ইল কনা খকুম থমি কনু কুয়া মাতুং মিন তাম লু হেয়া পু আনি তু ইয়া শিখথেই পুয়া কাকিনি সুঙাই কি নো বা বেনা নিংয়া ইয়েনা নি লবে তু কিউ নিংখুম বে তু কম উ আকুম দুলু বখোয়া দেকুং আনি উয়া মাইয়া পোক লুই থিকি বুংয়ান ইয়া সংতো ইলু খাং আকলুম থিকু লেম বয় তিনি খম দেকুং আনি উ মাইয়া বুংয়ানে সুন আম ইকুমা আনি প্রানা কাকি আকলুম আকলি আপেলেপ আপুলুম আংতুন আকসাক আংহুম তিয়ারেকি আহিনে হিন কুকৌ এই সেউলু আদুপসা নিহে অংপি পোক লুই থিকিয়ানি আসুনা ফু হিনা কুই সেকি সংতো ই আংহোয়া আতুইলাম হুমাতবাই থুকিনি দেকুং আনি উয়া মাইয়া পোক লুই থিকি বুংয়ানে হিন আহানুং পুক আবে না আথি থায়া পুক আবে না হুনা বেকিয়া কাকি আসুনা হুন নানিবা ফাং ইয়াম সিংনাকে নানিয়া বুমসি ভাই পোক লুই থিকি এসুন কু নানিয়া হে খয় বিং বিং ভাই আসুনে সুন আকলুমা পোক উলু ইয়ালেম সৌ থি কুক সাখ কিনি কক উপ এং খ বুয়ান মাইন নানিয়া ফু খাক সে পি নানিয়াম থে ইবাই না ফু আক আকু এ সে আথো নুং তাম সিং লু সং এ কি খাঙু নানিয়া প্রাই
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.66 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်